မြန်မာနိုင်ငံခိုင်ပြည်နယ်ကမတိမငင်းအခြေအနေပေါ်အမေရိကန်အနေနဲ့လွန်မင်းစိုးရိမ်မှုကြောင့်နိုင်ငံခြားရေးဝန်ကြီးဝက်စတီလက်ဆန်ကပြောဆိုလိုက်ပါတယ်။ဝန်ကြီးရေးပေါ်ကျူးလွန်နေတဲ့ကျန်းကျုပ်ရက်စက်မှုတွေကိုကမ္ဘာကြီးအနေနဲ့လက်ပတ်ချင်းနေလို့မဖြစ်နိုင်ကြောင်းနဲ့မြန်မာစစ်တပ်မှာတာဝန်ရှိတယ်လို့ယုံကြည်ကြောင်းနဲ့ဝါရှင်တန်မှာဒီနေ့ကျင်းပတဲ့မဟာဗျူဟာနဲ့နိုင်ငံတကာလေ့လာရေးဌာန CSIS ကဆွေးနွေးမှာပြောဆိုလိုက်တာပါ။ဒီမိုကရေစီလမ်းကြောင်းပေါ်ရှောက်လန်းကာစားမြန်မာနိုင်ငံမှာဒီမစစ်ကောင်းဆောင်နေနေနဲ့ဘယ်လမ်းကြောင်းကိုလိုက်မလဲဆိုတော့ရွေးချယ်ရမယ့်အချင်းဖြစ်ကြောင်းနဲ့အမေရိကန်နိုင်ငံရဲ့ဝန်ကြီးတေလာဆန်ကပြောဆိုသွားပါတယ်။မြန်မာစစ်တပ်ကတော့ရခိုင်ပြည်နယ်ကစစ်စင်ရေးတွေမှာတပ်ဖွဲ့ဝင်တွေဥပဒေချိုးဖောက်ခဲ့မှုရှိနေရှိတပ်မတော်စစ်ဆေးအရာရှိချုပ်ဒုတိယဖော်ချုပ်ကြီးအေဝင်ဦးဆောင်တဲ့စုံစမ်းစစ်ဆေးအဖွဲ့ကစစ်ဆေးနေတဲ့အကြောင်းပြည်ရဲ့သတင်းပတ်ထဲမှာပဲသတင်းထုတ်ပြန်ထားပါတယ်။